ပိုင်းနိုင်ငံတောင်ပိုင်းကခရီးရန်ဖျားရှိခိုးကြောင်းတစ်ခုမှာတနင်္လာနေ့ကဘုံနှလုံးပေါက်ကွဲခဲ့တာကြောင့်လူပေါင်း20သေဆုံးပြီး82ဦးဒဏ်ရာရရှိခဲ့ပါတယ်။အစိုးရကထုတ်ပြန်တဲ့ကြေညာချက်မှာတိုက်ခိုက်သူတွေကိုချေမုံဖမ်းဆီးမှာဖြစ်တယ်လို့ကတိပေးထားပါတယ်။တိုက်ခိုက်သူတဦးချင်းစီကိုတရားရုံးတင်စစ်ဆေးပြီးထောင်ဒဏ်အပြစ်ပေးသွားမှာဖြစ်တယ်လို့အစိုးရကပြောပါတယ်။ဒီလိုရက်ကိုကျူးလွန်သူတွေဟာအလွန်ရက်ဆက်သူတွေဖြစ်ပြီးဒီအတွက်လဲသနာညာတာမှာမဟုတ်ဘူးလို့အစိုးရရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပထမဆုံးပေါက်ကွဲခဲ့တဲ့ဘုံကတော့ဆူလူဒေတာကဂျိုလုံးမျိုးကခရီးရန်ဖျားရှိခိုးကြောင်းမှာလူတွေစုဝေးနေချိန်တွင်ဖြစ်ခဲ့ပြီးစစ်တပ်နဲ့ရဲတပ်ဖွဲ့တွေကကူညီကယ်ဆယ်ရေးတွေလုပ်နေချိန်မှာဒုတိယမြောက်ဘုံပေါက်ကွဲခဲ့တာဖြစ်ပါတယ်။အခုလိုဘုံခွဲတိုက်ခိုက်မှုဟာအကြမ်းဖက်လုပ်ရဖြစ်တယ်လို့ဖိလစ်ပိုင်သမ္မတရိုဒရင်ဂိုဒူတာတေးကရှုံချပြောဆိုခဲ့ပါတယ်။ကုလသမဂ္ဂတွေးမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းအခုလိုအကြမ်းဖက်တိုက်ခိုက်ကျူးလွန်သူတွေကိုအများဆုံးဖော်ထုတ်စစ်ဆေးအရေးယူဖို့တောင်းဆိုခဲ့ပါတယ်ရှင်။